ဒီရနိုင်ငံမြောက်ပိုင်းနယ်စပ်မြို့ဖြစ်တဲ့တောင်အဲမြို့ကဇီးတစ်ခုနာမဒီနေ့ကာဗွန်တလုံးပေါက်ကွဲခဲ့တာကြောင့်73ရောက်ထပ်မံတည်ဆုံးသွားတယ်လို့ဒူစီကာကွယ်ဝန်ကြီးဌာနကပြောပါတယ်။အခုချိန်ကြီးတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူမှသူတို့ရဲ့လက်ချက်ဖြစ်တယ်လို့တော့မပြောသေးပါဘူး။ဒါပေမဲ့ဆီးရီးယားဒီမိုကရက်တစ်တပ် USDA အဖွဲ့ရဲ့အစိပ်ပိုင်းဖြစ်တဲ့ဒီ YPG ကတ်တပ်ဖွဲ့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ဒူစီကာကွယ်ဝန်ကြီးဌာနကတော့ပြစ်တင်ထားပါတယ်။ကမ္ဘာကောင်းဆောင်နေနဲ့ YPG အဖွဲ့ကိုထောက်ခံရင်းမလုပ်ချဖို့တူကီကဝဲဝန်ကြီးဌာနကပြောကြားလိုက်ပြီးတော့ YPG အဖွဲ့ဟာရက်စက်တဲ့အကြမ်းဖက်ဖွဲ့ဖြစ်တယ်ဆိုပြီးတော့လည်းပြောလိုက်ပါတယ်တူကီဘက်ကတော့ YPG အဖွဲ့ကိုအကြမ်းဖက်ဖွဲ့ဖြစ်နေသတ်မှတ်ထားပေမဲ့အမေရိကန်က YPG အဖွဲ့ဟာအစိုးရတွေကိုတိုက်တဲ့နေရာမှာအဓိကမဟာမိတ်အဖွဲ့ဖြစ်တယ်လို့သတ်မှတ်ထားတာပါအမေရိကန်သမ္မတတော် Trump ကဒေသတွင်းမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုပြန်ရုပ်သိမ်းမယ်လို့ဆုံးဖြတ်လိုက်ပြီးတဲ့နောက်တူရကီစစ်တပ်နဲ့ဆီးရီးယားမှာရှိတဲ့သူတို့ရဲ့မဟာမိတ်ပြည်သူစစ်တွေကဆီးရီးယားနိုင်ငံမြောက်ပိုင်းမှာရှိတဲ့ SDF အဖွဲ့တွေကိုထိုးစစ်တွေဆင်ခဲ့ကြတာပါ။အဲဒီနောက်မှာတော့တူရကီကတောင်အဘက်မြို့ကိုဒီပြီးခဲ့တဲ့လကတူရကီဘက်ကထိန်းချုပ်ထားဖြစ်ပါတယ်ခင်ဗျာ။